ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားလိုလားတဲ့ခွဲထွေသမားတွေဟာယူကရိန်းစစ်တပ်ရဟတ်ယာဉ်တစ်စင်းကိုပစ်ချခဲ့တဲ့အတွက်ဗိုလ်ချုပ်ကြီးတဦးပါဝင်တပ်သား14ဦးသေဆုံးခဲ့ရပါတယ်။ခွဲထွေရေးသမားတွေထိန်းချုပ်ထားတဲ့ Slovensk မြို့နားမှာအကြမ်းဖက်သမားတွေကပခုံးပေါ်တင်းပြပြရတဲ့ဒုံးကျည်၃မီရဟတ်ယာဉ်ကိုပစ်ချခဲ့တာလို့ယူကရိန်းယာယီသမရ Oleksandr Tachinov ကလွှတ်တော်မှကြားသပရင်းတွေကပြောကြားခဲ့ပါတယ်။သေဆုံးသူတွေထဲမှာယူကရိန်းပြည်ထောင်ဝန်ကြီးဌာနကဗိုလ်ချုပ်ကြီးရှာဟာရီကလတ်ချီစီကီလည်းပါပါတယ်။ကျန်သက်ရင်းနဲ့အစောပိုင်းကတော့ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့သား၄ဦးကိုဖမ်းဆီးထားကြောင်းယူကရိန်းရှေ့ပိုင်းဒေသကရုရှားလိုလားတဲ့ခွဲထွက်ရေးခေါင်းဆောင်တွေပြောကြားလိုက်ပါတယ်။သူတို့ဟာကျန်းကျန်းမာမာရှိကြောင်းနဲ့မကြခင်မှာပဲပြန်ပြီးလွှတ်ပေးဖို့ရှိတယ်လို့မျိုးတော်ဝင်ဖြစ်တဲ့ကိုရိုင်းကြေညာထားတဲ့ VHC Slav Ponomarev ကပြောကြားလိုက်တာပါ။စောင့်ကြည့်လေလာသူတွေဒေသရင်းမလာသင့်ဘူးလို့ OSCE ကိုသတိပေးထားပေမဲ့သူတို့ရောက်လာခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသမှာပဲနောက်ထပ်7ဦးပါတဲ့အဖွဲ့တစ်ဖွဲ့အဖမ်းခံခဲ့ရပေမဲ့နောက်ပိုင်းမှာပြန်ပြေလွတ်လာခဲ့တယ်လို့လည်း OSCE အဖွဲ့ကဗိုလ်တစ်ခုနေကပြောပါတယ်။ယူကရိန်းမှာတင်းမာမှုတွေရောပါးစေဖို့နဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးမြင့်တင်နိုင်ဖို့စောင့်ကြည့်လေလာသူတွေဆေလွတ်နေတာဖြစ်ပါတယ်။